ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမှတ်မှတ်သားဆိုင်မုတ်တွေကိုမဖြုတ်သိမ်းပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ရညွှန်ကြားချက်အတိုင်းဥပဒေကြောင်းအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနဖက်ကပြောလိုက်ပါတယ်။မှတ်မှတ်သားအမည်သုံးပြီးတော့လှုပ်ရှားမှုတွေကိုရပ်တန့်ဖို့အပအဝင်တိုင်းငါလုံးမှာရှိတဲ့မှတ်မှတ်သားဆိုင်မုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားဖြုတ်သိမ်းဖို့မဟာနာကညွှန်ကြားထားပေမဲ့အခုအချိန်ထိတော့တစုံတရာအရေးယူဆောင်ရွက်တာမရှိသေးပါဘူး။တရေအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
မဘာသာအမည်သုံးပြီးလှူရှားဆောင်ရွက်တာတွေကိုရပ်တန့်မှုအပါအဝင်မဘာသာဆိုင်ပုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးဖြုတ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့မေလတုန်းကကြေညာခဲ့တာပါ။ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးမှာမဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းဘဲနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့အမိန့်ကိုလိုက်နာခြင်းမရှိတဲ့အပေါ်ဥပဒေကြောင်းအရအရင်းယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စိုးဝင်းကပြောပါတယ်။
လောလောဆယ်ကတော့ကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါရဲ့အမိန့်ညွှန်ကြားချက်ကိုဟိုမလိုက်နာတဲ့အနေအထားလေးဖြစ်နေတာပေါ့အဲအဲ့အတွက်တော့ဟိုကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါဆရာတော်ကြီးရတယ်လက်ရှိအနေအထားရတော့ဟိုစောင့်ကြည့်နေတဲ့အနေအထားလေးပဲရှိပါတယ်ဆုံးဖြတ်ချက်ကိုမလိုက်နိုင်တော့တဲ့ဒါမလွဲမလျှောက်အာဏာစက်နဲ့ရေးယူဆောင်ရွက်ဖို့ဆိုတာတော့ဒါတော့ဟိုရှိပါတယ်ခင်ဗျာအဲကျွန်တော်တို့အမိန့်ကတော့ဒါတန်ခါအခွင့်အရေးအစဉ်အဆက်ရဲ့ညွှန်ကြားချက်ကိုဟိုငါဖောက်ပြစ်တယ်ဆိုတဲ့အတိုင်းဒါတော့သူ့လုံထိုးလုံနေဥပဒေတိုင်းနဲ့ဟိုဆက်လုပ်မှာဖြစ်ပါတယ်။ကျွန်တော်မိုင်းတော်တန်ခါမာနကအနေနဲ့ညွှန်ကြားတယ်သူတို့လုံထိုးလုံနေကျွန်တော်တို့ဒီလက်ရှိဒီရဲ့ဥပဒေကကျွန်တော်တို့သာသနာရေးအနေနဲ့ကဆရာတော်ကြီးတွေညွှန်ကြားချက်ရကတရားဆွဲခြင်းဆွဲရမယ်။ဒါတော့ပဲရှိတာပါ။
မဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းပေးနိုင်ကြောင်းမန္တလေးတိုင်းဒေသကြီးမဘာသာနဲ့ကရင်ပြည်နယ်မဘာသာအဖွဲ့တို့ကကြေညာချက်အသီးသီးထုတ်ပြန်ထားပြီးဥပဒေပေါင်းကိုကျော်လွန်ပြီးမဟာနာရဲ့ကြေညာချက်တစ်ခုတည်းနဲ့မဘာသာဆိုင်ပုတ်တွေကိုအကြမ်းဖက်ဖြိုခွင်းရင်းဖြစ်ပေါ်လာမယ့်နောက်ဆက်တွဲပြဿနာတွေဟာအစိုးရတာဝန်ဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်မဘာသာဆိုင်ပုတ်တွေကိုလုံးဝမဖြုတ်ပေးနိုင်သလိုဒါနဲ့ပတ်သက်ပြီးဥပဒေအရအရေးယူမယ်ဆိုရင်လည်းဂရုမစိုက်ဘူးလို့မန္တလေးတိုင်းဒေသကြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဆရာတော်ဗဒ္ဒနာရတကမိန့်ပါတယ်
။အဲဘက်ကမဖြုတ်ဘူးဗျ။အဲဘက်ကဘယ်လိုနည်းနဲ့မှမဖြုတ်ဘူး။သူတို့အတင်းအာရမနာဖြုတ်ရင်တော့လည်းမသိဘူးပေါ့လေ။သူတို့သဘောထားကတော့ပြင်ညာချက်အတိုင်းပဲဆိုင်ပုတ်မဖြုတ်ဘူး။မဘာသာအမည်နဲ့ပဲဆက်လက်ရပ်တည်မယ်။ဥပဒေကြောင့်အရေးယူဖို့ဆိုတာတော့ဒကမကြီးသူတို့ကဒီဇူလိုင်လ15ရက်မှမပြုတ်ဘူးဆိုရင်16ရက်ဆိုရင်တရားမဝင်တော့ဘူးပို့သူတင်လာကြကြပုံမလေးနေပြောရရင်တော့ဦးဇင်းတို့မန်လေးတိုင်းရဲ့10ပါလက်မှတ်ထိုးထားတယ်ဦးဇင်းပါဝင်မို့ဦးဇင်းလည်းပါပါတယ်အဲ့တော့သူတို့ရေးယူမှာဆိုလည်းယူဖမ်းမှာဆိုလည်းဖမ်းဦးဇင်းတို့ဖမ်းလို့လက်တမီးသော90ရာ6လနဲ့3နှစ်တိထောင်စားခွင့်ရှိတယ်ထောင်ကြပါလို့နောက်ပိုင်းကစူရာပူရာတွေကတော့ဦးဇင်းတို့တာဝန်မယူဘူးကတော့ဦးဇင်းတို့လည်းမစားဘူ
းမဘာသာဆိုင်ပုတ်တွေကိုမပြုတ်သိမ်းပေးတဲ့အပေါ်ဖမ်းဆီးရေးယူမှုတွေလုံးလို့ဖြစ်ပေါ်လာမဲ့နောက်ဆက်တွဲကိစ္စရပ်တွေကိုတာဝန်မယူဘူးလို့လည်းမဘာသာဆရာတော်ဗဒ္ဒနာရတကဆိုပါတယ်မဘာသာအမည်နဲ့လှူရှားဆောင်ရွက်မှုတွေဆက်ရှိနေရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ဖို့လဲမေလ23ရက်နေ့ကထုတ်ပြန်တဲ့မဟာနာရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါဒါပေမဲ့မဘာသာဆရာတော်တို့ကတော့ပြည်ထောင်စုဌာနအနေနဲ့အခြေအနေကိုနားလည်ပြီးအရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးအကြိမ်ညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေရောပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့ပြီးမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလူမျိုးရေးဘာသာရေးအဓိကရုံးတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါ။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုကြီးလာခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်စိတ်စိတ်ဖြစ်လာတာဖြစ်ပါရဲ့ရှင်။